တော်ရရှိမြတ်ခင်ဗျာဝမ်ဝမ်မြင်တိုင်းရွှေမဟုတ်ဘူးဆိုတဲ့စကားကိုလူတိုင်းကြားဘူးကြမှာပါထုံနည်းတူစွာပါပဲဝိညာဉ်လို့ပြောလိုက်တိုင်းလဲသုံးပါးတစုဖျားမှာပါဝင်တော်မူသောတန်ရှင်းသောဝိညာဉ်တော်ဖျားမဟုတ်ပါဘူးဒါကြောင့်ဘသူရဲ့စိတ်ဝိညာဉ်ဟာဖျားနဲ့ဆက်ဆိုင်တယ်မဆက်ဆိုင်ဘူးဆိုတာအသေးချာလေးလာသုံးသပ်ဆန်းစစ်ဆင်ခြင်ဖို့လိုအပ်တဲ့အကြောင်းဖျားရှင်ရဲ့နှုတ်ကပတော်မြတ်ခရစ်ယာန်သမားကျမ်းရဲ့ဓမ္မသစ်ကျမ်းပိုင်းကရှင်ယောဟန်ဩဝါဒစာပထမဆုံးခန်းကြီးလေးအခန်းငယ်1ကနေအခန်းငယ်3အထိကိုဒီကနေ့သင်သိရသောတမန်ကျမ်းအစီအစဉ်မှာလေ့လာမှာဖြစ်ပါတယ်။ယေရှုခရစ်တော်ကိုဝန်မခံတဲ့ဝိညာဉ်တွေဟာဖျားရှင်နဲ့မဆိုင်သလိုမိစ္ဆာပရောဖက်တွေဟာခရစ်တော်ကိုစန့်ကျင်တဲ့အန်တီခရစ်ရဲ့ဝိညာဉ်တွေဖြစ်တယ်လို့သတိပေးထားတဲ့ရှင်ယောဟန်ဩဝါဒစာပထမဆုံးခန်းကြီးလေးအခန်းငယ်1ကနေအခန်းငယ်3အထိကိုဒေါက်တာထွန်းမြတ်အေးကအခုလိုသုံးသပ်တင်ပြထားပါတယ်။
တင်တိရသောတမချန်ရဲ့တောတက်ရှင်အပေါင်းတို့ခမညာမိတ်ဆွေယုံကြည်သူများအပေါင်းတို့နဲ့တကွအဖအီချစ်ချင်းကိုနားလေယုံကြည်သူများအားလုံးအနေနဲ့ဖျားသခင်ချစ်ချင်းမြတ်တာတော့အရေးအောက်မှာတည်ရှိတည်နေနိုင်ကြပါစေမြတ်တာအထုံးအဖွဲ့ကြီးကိုတည်ဆောက်၍အဖဖျားဤအိမ်တော်သားများအဖြစ်နဲ့အလင်းတရားဤသခင်ချစ်ချင်းမြတ်တာတရားဤအရှင်နှင့်အစဉ်မိတ်သဟာယဖွဲ့နိုင်ကြပါစေတည်းလို့ကျွန်တော်တို့တင်တိရသောတမချန်အဖွဲ့ကဆုတောင်းမြတ်တာပို့သလျက်ပါဒီကနေ့ဒီအချိန်ဖို့မှာတော့ချစ်ချင်းမြတ်တာတရားရဲ့ဩဝါဒကြီးဖြစ်ပါသောရှင်ယောဟန်ဩဝါဒစာပထမစာဆောင်ဟာအခန်းကြီးအသစ်ဖြစ်တဲ့အခန်း၄ကိုရောက်ရှိလာပါပြီ။ဒီအခန်းကြီး၄ဟာဖြင့်ပြီးခဲ့တဲ့အခန်းကြီး၂အခန်းကြီး၃တို့မှာကလေးကအလေးအနက်ပြုစီဖို့အစပြုထားခဲ့တဲ့မိစ္ဆာဝါဒီခရစ်တော်ဆန့်ကျင်ရေးအင်အားစုများအကြောင်းကိုသတိထားဖို့အရေးအတွက်စောစောစီးစီးအခမ်းအနားဖွင့်ပေးလိုက်တာကိုအခုလိုတွေ့ရကြောင်းပါ။ရှင်ယောဟန်ဩဝါဒစာပထမစာဆောင်အခန်းကြီး၄အငယ်၁ချစ်သူတို့ခတ်သိမ်းသောစိတ်ဝိညာဉ်တို့ကိုမယုံကြနှင့်စိတ်ဝိညာဉ်တို့သည်ဖျားသခင်နှင့်ဆက်ဆိုင်သည်မဆိုင်သည်ကိုစုံစမ်းကြလော့အကြောင်းမူကားမိစ္ဆာပရောဖက်အများတို့သည်ဤလောကသို့သွားကြပြီသောတတ်ရှင်အပေါင်းတို့ကျမ်းစကားတွေဟာသင်္ကန်းစာတို့ကိုခက်ခဲမှုရှိစေမယ့်အကြောင်းကြိုပြီးတော့သက်သေပြနေသလိုပါပဲကျွန်တော်သိပြီးတော့နားမလဲနားလေတဲ့ဆိုသူချင်းလဲတပန်တဲ့မထွက်နိုင်တဲ့ဘောရဲမတူညီနိုင်တဲ့ဝိညာဉ်လောကအကြောင်းကိုဥတီပေးလိုက်ပါလေမိတ်ဆွေအပေါင်းတို့တချိန်တည်းမှာဤလောကကိုအစိုးရသောမင်းလို့တောက်မှဖော်ပြခြင်းခံရပါသောစာရန်နေမြီကြီးတဲ့ကိုကျွန်တော်ဇာတိစိတ်ကျွန်တော်ရဲ့ရုပ်ဝါကျွန်တော်ရဲ့ရုပ်ဒရတွေဟာအများကြီးရင်းရင်းနှွဲ့နှွဲ့နဲ့ပါဝင်ပတ်သက်နေရတဲ့ကျွန်တော်ရဲ့သင်သိရသောသမာကျမ်းကိုမူရင်းပြုစုသူဆရာကြီးဒေါက်တာဂျေဗန်နန်မက်ဂီယဘယ်လိုသက်သေခံတယ်လဲဆိုတော့ဝိညာဉ်လောကစာရမဏ္ဍရဲ့လောကအကြောင်းကိုသူတရားဟောတော်မူ။စာရန်ကိုဆန့်ကျင်တဲ့ဟောပြောမှုတွေ၊တိုက်ခိုက်မှုတွေ၊စာရန်အကြောင်းတွေမကောင်းပြောတော်မူလို့ကြံစီလိုက်တဲ့ပွဲတိုင်းဆိုရင်တခုမဟုတ်တခုအနောက်အရှက်တွေ့ရစမြဲပဲဖြစ်တယ်။ဒါဟာမျက်လုံးပြူးမျက်ဆံပြူးတွေ့ရတဲ့ဝိညာဉ်ဇိုးတို့ဤလက်တွေ့တကူပြသခြင်းပဲလို့သူခံယူပါတယ်ဆိုပြီးတော့သက်သေခံပါတယ်။ဟုတ်ပါတယ်မိတ်ဆွေအပေါင်းတို့။ကျွန်တော်ဥနောအသင်းတော်မှာတစ်ချိန်လုံးကသင်ဥစရာဟာစာရမဏတ်ရဲ့အကြောင်းကိုပြောမယ်ဆိုပြီးတော့ဟန့်ပြမာလေ။သူကသူ့ရဲ့စာရမဏတ်တရားမှာဏိဒန်းမှာစာရမဏတ်ဟာဒီတရားဟောချက်ကိုပြင်ဆင်တဲ့အချိန်ကလေးကအစဉ်တစိုက်နှောက်ရှက်တဲ့အကြောင်းကိုသူဝန်ခံနေတဲ့အချိန်မှာပဲ။ဘယ်တော့မှလဲကျပြိုကျလို့မရှိတဲ့ပလင်တော်ဘော်ကပန်းအိုးကြီးတစ်လုံးဟာဝုန်းဆိုပြီးတော့ပြိုကျတာကိုကျွန်တော်မျက်စိနဲ့တတ်အပ်မြင်ခဲ့ရပူပါလေ။ဟုတ်ပါတယ်မိတ်ဆွေအပေါင်းတို့။စာရနေမီဒဲမှာကျွန်တော်ရှင်သန်နေကြရတယ်။ကျွန်တော်ရဲ့ဇာတိစိတ်အစဉ်တွေဟာလေစာရမဏတ်နဲ့တနည်းနည်းပတ်သက်နေတတ်တယ်။စာရမဏတ်ဟာလေကျွန်တော်လူလောကမှာကြိမ်ဖန်များစွာမှာပျောင်ပျောင်တင်းတင်းနှောက်ရှက်နှိုင်စွန်းရှိတယ်ဆိုတာကိုထင်ရှားတဲ့သက်သေအနေနဲ့ဒေါက်တာဂျေဗန်နန်မက်ဂီယသက်သေခံတယ်လို့ကျွန်တော်ကလည်းအခုအပိုင်းမှာအလေးအနက်ပြုပြီးတော့တင်ပြခြင်းပါတယ်။မိတ်ဆွေအပေါင်းတို့ခတ်သိမ်းသောစိတ်ဝိညာဉ်တို့ကိုမယုံကြနှင်ဆိုတာကတစ်အချက်နှစ်အချက်ကတော့စိတ်ဝိညာဉ်တို့သည်ဖျားသခင်နှင့်ဆိုင်သည်မဆိုင်သည်ကိုစုံစမ်းကြလော့ဆိုပြီးတော့အဆုံးအမနှစ်ခုကိုတူပြိုင်ပြုလိုက်ပါတယ်ပြီးတဲ့နောက်မှာတော့အဲ့ဒီအဆုံးအမနှစ်ခုကိုအကြောင်းပြချက်အနည်းနဲ့ဖြစ်ဆွပေးလိုက်တာကတော့အဘေကြောင့်ဆိုသောမိစ္ဆာပရောဖက်အများတို့သည်ဤလောကသို့သွားကြပြီတဲ့အဆုံးအမကနှစ်ခုအကြောင်းပြချက်ကတစ်ခုပေါင်းစုထားပါသောဏိဒံဩဝါဒစကားဖြစ်ပါတယ်ဒီနေရာမှာကျွန်တော်အလေးနဲ့သတိပေးလိုက်ချင်တာကတော့ကျမ်းစာရဲ့နည်းနည်းမှုကိုအရှိအတိုင်းကျွန်တော်တို့တူပြိုင်ခံယူကြရပါမယ်။ဒါပေမဲ့အဲ့ဒီနည်းနည်းမှုတဲ့ကြော်လွန်ပြီးတော့ အစွန်းရောက်အစွဲအလန်းနဲ့စိတ်တစဆန်းဆန်းအတွေးတွေမပိုးဘူးအရေးအတွက်ကျွန်တော်အနေနဲ့ကြိုတင်ပြီးတော့တရိပ်ပေးလိုပါ रे မိတ်ဆွေအပေါင်းတို့ဝိညာဉ်လောကအကြောင်းကိုကျွန်တော်တို့ကသမာတရားအနေနဲ့အညီသမာတရားနဲ့အညီဟောမယ်ပြောမယ်ဆိုရင်ပြောစရာတွေဟာနှုတ်ကပတ်တော်အရဘင်းလျင်အများကြီးရှိပါ रे ပမာအားဖြင့်တရား၄ခုမြောက်သောစာလံကဖော်ပြချက်ကိုပြန်ပြီးတော့ကြည်ပါအဖဖျားသခင်နှင့်ဆိုင်သောဝိညာဉ်များနှင့်ပြည့်စုံတဲ့အဖဖျားသခင်စေတမန်တို့၏ဝိညာဉ်တို့အကြောင်းကိုအခုလိုဖော်ပြထားကြောင်းတွေ့ရပါတယ်တရား၄ခုမြောက်သောစာလံအငယ်၄နဲ့၅မိမိတမန်တို့ကို၄ကဲ့သို့၎င်းမိမိအစေအပါတို့ကိုမိလျံကဲ့သို့၎င်းဖြစ်စေတော်မူထသောမြေကြီးအမြစ်ကိုကာလအစဉ်အမြဲမရွေ့မလှုပ်စေခြင်းဟာတီတော်မူသောဖျားပေသည်တဲ့အဲ့ဒီလိုတွေ့ရခြင်းဖြစ်ပါတယ်အဲ့ဒီအချက်ကိုဓမ္မသစ်ကျမ်းရဲ့ဟေဘရဲဩဝါဒစာဟာအခုလိုပြန်လဲပြီးတော့ကိုးကားတင်ပြထားတာကိုတွေ့ရပါတယ်ဟေဘရဲဩဝါဒစာအခန်းကြီး၁ရဲ့အငယ်9အရာပဲဖြစ်ပါတယ်တနည်းကားမိမိတမန်တို့ကို၄ကဲ့သို့၎င်းမိမိအစေအပါတို့ကိုမီးလျံကဲ့သို့၎င်းဖြစ်စေတော်မူထသောဟုကောင်းကင်တမန်တို့ကိုရည်ဆောင်၍ဆိုသည်တဲ့ဒါတွေမပြီးသေးပါဘူးနော်အဲ့ဒီဟေဘရဲကျမ်းစာကိုဆက်ပြီးဖတ်သွားလိုက်မယ်ဆိုရင်အငယ်73နဲ့74ကြတော့အခုလိုဖော်ပြထားတာကိုဆက်ပြီးတော့တွေ့နိုင်ပါ रे ထိုမှတပါသင်ဤရန်သူတို့ကိုသင်ဤခြေတင်ရာငါမချထားမိတိုင်အောင်ငါလက်ရာဘက်၌ထိုင်နေလော့ဟုအဘယ်မြည်သောကောင်းကင်တမန်ကိုတခါမျှမိန့်တော်မူဘူးသနီကောင်းကင်တမန်များတို့ကကယ်တင်တော်မူခြင်းကျေးဇူးကိုအမွေခံလက်တတ်သောသူတို့ကိုပြုစုစေခြင်းငှာစေလွတ်တော်မူသောအစေခံနံဝိညာဉ်ဖြစ်ကြသည်မဟုတ်လောတဲ့မိတ်ဆွေတော်တတ်ရှင်အပေါင်းတို့ကယ်တင်ရှင်သခင်ခရစ်တော်ရဲ့လူစားတိကိုခံယူပြီးတော့ဖွားမြင်ခြင်းနဲ့ဓမ္မသစ်ခေဥ်ကာလအချိန်အထိကောင်းကင်တမန်များတို့ကိုအနန္တတကုရှင်ဘုရားသခင်ဟာအသုံးပြုပြီးတော့သူ့ရဲ့အစေခံတမန်များအဖြစ်လူလောကအတွင်းကိုစေလွတ်ခဲ့တယ်အခုဓမ္မသစ်အသင်းတော်တို့သမိုင်းကြောင်းတလျှောက်မှာကြတော့ကောင်းကင်တမန်ခစ်ကိုပြန်ပြီးတော့ရုပ်သိမ်းလိုက်ပြီးတော့တန်ရှင်းသောဝိညာဉ်တော်နဲ့သာလျှင်ကျွန်တော်တို့ကိုအဖဖျားသခင်ဟာဆက်သွယ်တယ်စောင့်ကြပ်ကြည့်ရှုတယ်မဆကူညီတယ်တိတဲ့ပို၍ကောင်းသောအစီအရင်ဟာလည်းဘာမှမရှိနိုင်တော့တဲ့အတွက်ကောင်းကင်တမန်ဆိုတာတွေ့ကိုကျွန်တော်တို့မတွေ့ရတော့ပါဘူးကျွန်တော်တဦးချင်းအနေနဲ့ပြောရမယ်ဆိုရင်တန်ရှင်းသောဝိညာဉ်တော်ဟာ၃ပါးတဆူဖျားသခင်ကိုတော်တန်ရဲ့ဝိညာဉ်တော်ဒါကြောင့်မလို့အလွန်ကောင်းမွန်သောဝိညာဉ်တော်ကိုပို့ပြီးတော့လိုအပ်တယ်။ကောင်းကင်တမန်တွေကိုလည်းတွေ့ကျင်စရာအကြောင်းလုံးဝမရှိတော့ဘူးလို့ပဲကျွန်တော်ဆိုချင်ပါတယ်။အဲ့ဒီလိုအဖရဲ့အစီအကိုခံရတဲ့တမန်တော်တွေရှိနေသလိုအခုကျွန်တော်တို့အလေးနဲ့စဉ်းစားရမှာကတော့ပျက်စီးဖောက်ပြန်သွားတဲ့ကောင်းကင်တမန်တွေဟာလည်းအများကြီးရှိသေးတယ်။အဲ့ဒီကောင်းကင်တမန်တွေကို Fallen Angels လို့ခေါ်တယ်။မသန့်ရှင်းတဲ့ဝိညာဉ်တွေ Demons လို့ခေါ်တဲ့နတ်ဆိုးတွေလို့ဓမ္မသစ်ကျမ်းတွေဟာခေါ်ဝေါ်သမုတ်ခဲ့ပါတယ်။ဧဖက်ဩဝါဒစာမှာလေအဲ့ဒီမကောင်းသောတမန်များရဲ့ဝိညာဉ်များနဲ့ပတ်သက်လို့အခုလို့ဖော်ပြထားကြောင်းကိုတွေ့ရခြင်းပါဧဖက်ဩဝါဒစာအခန်းကြီး6အငယ်7နဲ့73ကိုကြည်ပါအကြောင်းမူကားငါတို့သည်အသွေးအသားရှိသောရန်သူတို့နှင့်ဆိုင်ပြိုင်တိုက်လှန်ရကြသည်မဟုတ်အထွတ်အမြတ်တို့နှင့်၎င်းအာနာဇက်တို့နှင့်၎င်းလောကီမှောင်မိုင်း၌အစိုးတရားပြုလုပ်သောမင်းတို့နှင့်၎င်းမိုးကောင်းကင်၌နေသောနတ်ဆိုးတို့နှင့်၎င်းဆိုင်ပြိုင်တိုက်လှန်ရကြ၏ထိုကြောင့်ခေရင်ဆိုးရုပ်သောနေ့ရက်ကာလ၌စီတာနိုင်သဖြင့်ကိစ္စအလုံးစုံတို့ကိုပြီးစီး၍ခံရနိုင်မည်အကြောင်းဘုရားသခင်ပြင်ဆင်တော်မူသောလက်နှင့်စုံကိုယူဆောင်ကြလော့တဲ့သောတာရှင်အပေါင်းတို့ဒီအေဖက်ဩဝါဒစာရဲ့ဖော်ပြချက်အတိုင်းဆိုရင်အဲ့ဒီဆိုးသွမ်းနေသောဝိညာဉ်လောကဟာခိုင်မာတဲ့အဖွဲအစည်းအသွင်သဏ္ဍာန်ရှိတယ်လို့ကျွန်တော်တို့ယူဆရပါတယ်တချိန်တည်းမှာပဲကောင်းကင်တမန်အဖွဲ့အစည်းကြီးဆိုတာဟာလေအဖဖျားသခင်ထံမှာအယံသင့်ဖွဲ့စည်းပြီးသားဖြစ်နိုင်တယ်လို့ကျွန်တော်ကတော့လူတစ်ယောက်အနေနဲ့အလေးအနက်တွေးတောမိပါတယ်သောတာရှင်မိတ်ဆွေအပေါင်းတို့ခမညာရှင်ယောဟန်ဩဝါဒကနေပြီးတော့အခုလိုခသိန်းသောဝိညာဉ်တို့ကိုမယုံကြနဲ့သေချာစုံစမ်းကြမိစ္ဆာပရောဖက်တို့သည်ဤလောကသို့ထွက်သွားကြပြီဆိုတာကိုသိပ္ပံနီးကြမှကြိုက်ချင်တဲ့လူအဖွဲ့အစည်းကြီးဟာသိပ္ပံအတတ်ပညာတွေလည်းတိုးတက်စွာပြုလာရောယုတ်တိမရှိဘူးဘာဘူးညာဘူးနဲ့နှစ်ပေါင်းများစွာပြည့်ရည်ပြုခဲ့ကြတယ်အခုအချိန်မှာတော့အဲ့ဒီဝိညာဉ်လောကကိုအလွန်အကျွံယုံကြည်ယုံနေမကဘူးအဲ့ဒီယုံကြည်တဲ့အပိုင်းတွေပေါ်ထွက်လာယုံနေမကပဲနဲ့ကပထိတ်တန်းမြို့တော်ကြီးတွေကဓမ္မတက္ကသိုလ်ပရဝန်တွေနားမှာတောက်မှအယူအသီးအဖွဲ့တွေဟာမှုလူပေါက်လာတယ်ဆိုတာကိုအံ့ဩဖွယ်ကျွန်တော်တို့ကြားရပါတယ်ဟုတ်ပါတယ်စာရမဏတ်ကိုကိုးွယ်ပါတယ်ဆိုပြီးတော့ပြောင်ပြောင်တင်းတင်းဖွဲ့စည်းတဲ့စာရန်ကိုကိုးွယ်ပါသည်ခမညာဆိုတော့အသင်းအဖွဲ့တွေမှုလူပေါက်လာပါတယ် စာရမဏေရဲ့သွန်သင်ချက်အတိုင်းတသွေမတင်းယူပါယုံရလို့ဆိုပြီးတော့ရတဲ့ယူပါယုံအတိုင်းရေးသားလိုက်တဲ့စာအုပ်တွေဆိုတာဟာလေကဘာပေါ်မှာအမြောက်အများပေါ်ထွက်လာတယ်။အဲ့ဒီထက်ကထင်ရှားတဲ့စာအုပ်ကြီးတုပ်ဟာဆိုလို့ရှိရင်မြမအပါအဝင်အာရှတိုက်တလွှားမှာအတော်ကြီးကိုရောင်းပန်းတွက်ခဲ့တယ်။လူကြိုက်သိမ့်များခဲ့တယ်။စာရန်တကိုးနဲ့ရေးခိုင်းတဲ့စာအုပ်ဖြစ်တာမဟုတ်လို့သမာကျမ်းစာအယူအဆနဲ့ကတော့ဆန့်ကျင်ပဲ။ဒါပေမဲ့ဇာတိပကတိလူသားတို့ရဲ့သဲကြီးကြိုက်တွေနဲ့တော့အများကြီးသဟဇာတာဖြစ်တယ်။တမာကျန်းစာသမားတွေကအပြစ်လို့ယူဆတာတွေဟာအပြစ်တွေတစ်ခုမှမဟုတ်တဲ့အပြင်ကောင်းမြတ်ခြင်းကို virtues တွေဖြစ်လာအောင်လို့ဆိုဖွဲ့ထားတယ်ဆိုတာကိုတွေ့ရပါတယ်။မှန်ပါတယ်မိတ်ဆွေအပေါင်းတို့။ကျွန်တော်လူအဖွဲ့အစည်းဟာယုံရင်ဆန်ခတ်ဖြစ်နေပါတယ်။အဖဖျားသခင်ကိုပြစ်ပယ်တဲ့လွတ်လပ်မှုကြီးတွေအကြီးအကျယ်ခေါင်းထောင်တဲ့အဖွဲ့အစည်းတွေမှာတစ်ဖက်ကရုပ်လောကကြီးကမချိမဆန့်တိုးတက်နေစေ။တဖက်ကဝိညာဉ်နဲ့ဆိုးတို့ကိုယုံကြည်ခြင်းနဲ့အတူစာရမဏေမင်းမှုနေတာကိုအထင်အရှားတွေ့လာရပါတယ်။ဉာဏ်ကြီးကအပွင့်အတတ်ပညာကအရင်နဲ့အလွန်တင့်တယ်လှပတဲ့လူငယ်လူရွယ်ပညာဓာတ်ကလေးတွေရဲ့လောကမှာလွတ်လပ်စွာတွေးခေါ်ခြင်းအယူအဆကနေပြီးတော့ဝိညာဉ်လောကကိုအလွန်အကျွံအာယုံရောက်ပြီးတော့သမာတရားကိုသွေးဖီမှုတွေအလွန်များပြားလာပါတယ်။အဲ့ဒီလိုနှမျောစရာဝိညာဉ်ရေးရာဆုံးရှုံးမှုတွေရဲ့အဆဟာသူငယ်သွားရလမ်းဝမှာနှုတ်ကပတ်တော်ကိုဂဂနနမသွန်သင်ခဲ့လူပဲအဖဖရဲသခင်ရဲ့နှုတ်ကပတ်သမားကျမ်းစာတော်မြတ်အတိုင်းခစ်သစ်လူငယ်တို့ကြီးထွားရင့်တန်ခြင်းမရှိခဲ့ရလူပဲဖြစ်တယ်လို့လေကျွန်တော်တို့သင်သိရသောသမားကျမ်းအဖွဲ့ကခံယူလိုက်မိကြောင်းပါအခုရှင်ယောဟန်ရဲ့ဩဝါဒဟာအဖဖရဲသခင်ကိုချစ်သောယုံကြည်သူသားသမီးများကိုဥတီထားသောဩဝါဒဖြစ်ပါတယ်ချစ်ချင်းမေတ္တာတော်နဲ့လူအချင်းချင်းဆက်ဆံရေးကိုဇောင်းပေးဖော်ပြထားတဲ့ကျမ်းလည်းဖြစ်ပါတယ်အဲ့ဒီလိုလူလူချင်းချစ်ချင်းမြတ်တာထားတယ်ဆိုတဲ့နေရာမှာသတိတရားနဲ့အသိတရားပိုင်းခြားနားလည်နိုင်မှုနဲ့ဉာဏ်သတ္တိတို့အကြီးအကျယ်လိုအပ်လိမ့်မယ်ဆိုတာကိုတော့ကျွန်တော်တို့ဘယ်လို့မှမေ့ထားလို့မရနိုင်ပါဘူးဖိလိပ္ပိဩဝါဒစာအခန်းကြီး1ငယ်8မှ17အထွန်းမှာဖိလိပ္ပိအသင်းတော်ကြီးစီကိုတမန်တော်ကြီးရှင်ပေါလုအခုလိုပြင်းပြင်းထန်ထန်သတိပေးခဲ့တယ်ဆိုတာကိုအောက်မေ့ကြပါငါသည်သင်တို့အပေါင်းကိုယေရှုခရစ်၏မြစ်တာဂယုနာနှင့်အဘယ်မျှလောက်လွန်းသည်ဟုဖျားသခင်သည်ငါသက်သည်ဖြစ်တော်မူ၏ငါသည်အဘယ်သို့ဆုတောင်းသည်ဟုမူကားသင်တို့သည်ခြားနာသောအရာတို့ကိုပိုင်းခြားစေခြင်းဟာဉာဏ်ပညာအမျိုးမျိုးရှိဖြင့်မြစ်တာပါရမီတိုးပွား၍ပြည့်စုံမည်အကြောင်းကို၎င်းယေရှုခရစ်အားဖြင့်အဖဖျားသခင်၏ဘုန်းအထရေတော်ကိုထင်ရှားစေတတ်သောဖြောင့်မတ်ခြင်းအကျင့်နှင့်သင်တို့သည်ပြည့်စုံ၍ခရစ်တော်၏နေ့တိုင်အောင်စိတ်ကြည်ပြုလျက်တင်လေခြင်းအမှုနှင့်ကင်းလွတ်လျက်ရှိမည်အကြောင်းကိုငါဆုတောင်းပတ္ထနာပြု၏အလွန်ကောင်းတဲ့တမန်တော်ကြီးရှင်ပေါလုရဲ့ဆုတောင်းသံပါယေရှုခရစ်ပေါ်ထွန်းသည့်တန်အောင်ယုံကြည်ခြင်းတရားမှတင်လေခြင်းနှင့်ကင်းဝေးနိုင်ပါမည်အကြောင်းအရာရာကိုတိကျပြတ်သားစွာပိုင်းခြားနိုင်သောဉာဏ်သဘောရှိကြပါစေတည်းပညာပါရမီတိုးပွားပါစေတည်းမေတ္တာပါရမီကြီးထွားရင့်ကျက်ပါစေတည်းပြည့်စုံပါစေတည်းတဲ့မေဆွေတို့တရှိအပေါင်းတို့အခုရှင်ယောဟန်ဩဝါဒစာပထမစာဆောင်ကလည်းပြောလိုက်ပြီခသိန်းသောစိတ်ဝိညာဉ်တို့ကိုမယုံကြနှင့်စိတ်ဝိညာဉ်တို့သည်ဖျားသခင်နှင့်ဆက်ဆိုင်သည်မဆိုင်သည်ကိုစုံစမ်းကြလော့မိစ္ဆာပရောဖက်များတို့သည်ဤလောကသို့သွားကြပြီဤလောက၌ရှိနေလေပြီတဲ့မေဆွေတို့တရှိအပေါင်းတို့နှုတ်ကပတ်သမာကျမ်းစာတော်မြတ်ရဲ့စာလုံးများနဲ့ဖော်ပြချက်တွေကိုဖတ်တဲ့နေရာမှာအပေါ်ယံသဘောနဲ့ကြည်မဖတ်ဖင်းနဲ့အသေးစိတ်ရှုမြင်အကျယ်ပြန့်လေ့လာကြမယ်ဆိုရင်လေကောရိန္သုဩဝါဒစာပထမစာဆောင်အတွင်းကမေတ္တာတရားအကြောင်းဖော်ပြချက်တွေမှလေသတိထားစရာအချက်တွေအလေးအနက်ပါဝင်နေကြောင်းကိုသတိပြုနိုင်ပါ रे ကောရိန္သုဩဝါဒစာပထမစာဆောင်အခန်းကြီး73ရဲ့အငယ်6မှ8အတွင်းကိုပြန်လည်လေ့လာကြည့်ကြပါအောင်စုမေတ္တာသည်စိတ်ရှိတတ်၏ကျေးဇူးပြုတတ်၏မြစ်တာသည်ဂုံပြိုင်ခြင်းမရှိဝါကြွားခြင်းမရှိမာမာနမရှိမလျောက်ပတ်စွာမကျင့်တတ်ကိုအကျိုးကိုမရှာတတ်ဒေါသအမျက်မထွက်တတ်အပြည့်ရှိသည်ဟုမထင်တတ်မတရားသောအမှု၌ဝမ်းမြောက်ခြင်းမရှိတတ်တမာတရား၌ဝမ်းမြောက်တတ်၏ခတ်သိမ်းသောအရာကိုဖုံးအုပ်တတ်၏ခတ်သိမ်းသောအရာကိုယုံတတ်၏ခတ်သိမ်းသောအရာကိုမျှော်လင့်တတ်၏ခတ်သိမ်းသောအရာကိုသီးခံတတ်၏မြစ်တာသည်ဖောက်ပြန်ခြင်းသဘောနှင့်အစဉ်ကင်းလွတ်၏ပရောဖက်ညံတော်၎င်းအမျိုးမျိုးသောဘာသာစကားကိုပြောနိုင်သောအခွင့်သော၎င်းသိပ်ပံအတက်သော၎င်းကိုယ်ပြောက်လိမ့်မည်တဲ့အလွန်အလွန်အနှစ်သာရပြေဝါဝိညာဉ်ခွန်အားကိုပေးစွန်းနိုင်တဲ့ကောရိန္သုဩဝါဒရဲ့အဆုံးအမအတိုင်းလူအဖွဲ့အစည်းတည်းမှခံယူကျင့်သုံးရမှာမေတ္တာရဲ့သဘောဟာအလျှော့ပေးလွန်ထားတယ်ခတ်သိမ်းသောအရာကိုယုံတယ်ခွင့်လွတ်တယ် ဇုံမိတ်ပြီးချစ်တတ်တယ်ဆိုတဲ့အထိအစွန်းရောက်နေတယ်ဆိုတာကိုကျွန်တော်တို့တွေ့နိုင်ပါတယ်။ဒါပေမဲ့အဲ့ဒီတစ်ဖက်စွန်းကိုရောက်နေခြင်းကိုအခြားသောတစ်ဖက်စွန်းဟာထိမ့်ညှိပေးထားတာကိုရှင်းနေအောင်တွေ့ရတယ်။ဟုတ်ပါတယ်။ဘယ်လိုထိမ့်ညှိပေးထားပါသလဲ။အပြည့်ရှိသည်ဟုလုံးဝမထင်တတ်။ခတ်သိမ်းသောအရာကိုမျှော်လင့်ခတ်သိမ်းသောအရာကိုယုံခတ်သိမ်းသောအရာကိုဖုံးအုပ်တဲ့။တနည်းအားဖြင့်အလျော့ပေးလွန်ထားသောမေတ္တာအစွန်းရောက်နေပါသောမေတ္တာကိုတစ်ဖက်ကထိမ့်ညှိပေးထားတာကတော့ဂုံပြိုင်ခြင်းမရှိဝါကြွားမှုမာမနာမရှိမလျောက်ပတ်စွာမကျင့်ကိုယ်အကျိုးကိုမရှာတဲ့အဲ့ဒီတော့မျှတာခြင်းမရှိဘူးလားဒါကိုအစွန်းရောက်တယ်လို့ပြောလို့ရအောင်မှာလားအစွန်းရောက်တယ်ဆိုရင်လေအစွန်းနှစ်ပါးရဲ့ဆွေငင်အားကြားမှာဒီမေတ္တာတရားဟာတန့်စင်သောအနှစ်သာရကိုဖော်ပြနေပြီမဟုတ်ဘူးလားလူအဖွဲ့အစည်းဟာတယောက်နဲ့တယောက်တစ်ဖက်နဲ့တစ်ဖက်အပြန်အလှန်အခုလိုဆက်ဆံနိုင်မှသာလျှင်ဒီကောရိန္သုဩဝါဒစာရဲ့မေတ္တာသဘောဟာလက်တွေ့ကြမယ်အတိတ်ပဲရှိလာမယ်ဆိုတာကိုအထူးနားလည်သဘောပေါက်ဖို့လိုလာပါ रे တစ်ဖက်ကကြည့်အစွန်းရောက်သောမေတ္တာနဲ့အလျှော့ပေးနေခြင်းအကျွင်းမဲ့ချစ်ချင်းနဲ့မေတ္တာထားနေခြင်းတစ်ဖက်ကလည်းအနှစ်သာရပါဝင်တဲ့မေတ္တာတွေစေတနာတွေနဲ့သာလျှင်တုံ့ပြန်ကြရမယ်ဆိုတဲ့သဘောကိုတူပြိုင်တွေ့ရပါပြီဒီတော့ယုံကြည်သူခရိယံအပေါင်းတို့အတွေ့အခုအချိန်မှာရှင်ယောဟန်ဖော်ပြနေတာကတော့ချစ်ချင်းမေတ္တာအဖွဲ့အစည်းရဲ့အခြေခံမေတ္တာသဘောတို့ကိုစွန့်ပစ်ဖို့မဟုတ်မေတ္တာအဖွဲ့အစည်းကြီးအတွင်းကိုအချိန်မရွေးခြေပုံးခုတ်ပြီးဝင်လာနိုင်တဲ့စာရမဏေရဲ့ဝိညာဉ်များကိုပိုင်းခြားစိတ်ဖြာရှုကြည့်ဖို့သူတို့ရဲ့ကြောက်မဲ့ဖွယ်သွမ်းမိုးမင်းမှုခြင်းကိုသိမြင်ဖို့ပဲဖြစ်ပါတယ်ရှင်ယောဟန်ဩဝါဒစာပထမစာဆောင်အခန်းကြီး၄အငယ်၁ဖျားသခင်၏ဝိညာဉ်တော်ကိုအဘယ်သို့သိနိုင်သနည်းဟုမူကားလူဇာတိအဖင်ကြွလာတော်မူသောယေရှုခရစ်ကိုဝန်ခံသောဝိညာဉ်မြည်သည်ကဖျားသခင်နှင့်ဆက်ဆိုင်၏အထက်အခန်းကြီး3မှာတုန်းကလူသားတို့၏နှလုံးသားဖောက်ပြန်မှုတွေဇာတိပဂရိသဘောထားပြောင်းလဲမှုတွေဟာဖျားသခင်ဖန်ဆင်းထားတဲ့ကမ္ဘာလောကကြီးအတွင်းကမိသားစုကြီးနှစ်ခုအသွင်ကိုမတူညီသောဂန္ဓာများအဖြစ်ပြောင်းလဲဖြစ်ပေါ်လာစေတယ်ဖျားသခင်ဤသားများဆိုတဲ့မိသားစုနဲ့မာနဤသားများဆိုတဲ့မိသားစုဆိုပြီးတော့အပိုင်းနှစ်ပိုင်းခြားနာသွားစီတယ်ဆိုတာကိုကျွန်တော်တို့တွေ့ခဲ့ကြပြီဖြစ်ပါတယ်။ဟုတ်ပါတယ်။အခန်းကြီး3ရဲ့အငယ်9မှ30အတွင်းမှာအခုလိုဖော်ပြထားခဲ့ပါတယ်။ချစ်သားတို့သင်တို့ကိုအဘယ်သူမျှမလှဲ့ပြားစေနှင့်အကျဉ်သူသည်ဖြောက်မှတ်ခြင်းတရားကိုကျင့်၏ကိုတော်ဖြောက်မှတ်တော်မူသည်ဤသူထိုသူသည်ဖြောက်မှတ်ခြင်းရှိ၏။မာနသည်ရှေးဥစွာမှဆ၍ဒုစရိုက်ကိုပြုသောသူဖြစ်သောကြောင့်အကျဉ်သူသည်ဒုစရိုက်ကိုပြု၏ထိုသူသည်မာနနှင့်ဆိုင်၏မာနအမှုတို့ကိုပယ်ဖြတ်ခြင်းဟာဘုရားသခင်၏သားတော်သည်ထင်ရှားပေါ်ထွန်းတော်မူ၏ဘုရားသခင်ဖြစ်ပွားစေတော်မူသောသူမည်သည်ကဒုစရိုက်ကိုမပြုတတ်အကြောင်းမူကားထိုသူ၌မျိုးစေ့တော်တည်လျက်ရှိ၏ထိုသူသည်ဘုရားသခင်ဖြစ်ပွားစေတော်မူသောသူဖြစ်သောကြောင့်ဒုစရိုက်ကိုမပြုနိုင်ထိုသူသောလက္ခဏာအဖျင်ဘုရားသခင်၏သားတို့နှင့်မာနဤသားတို့သည်ထင်ရှားကြ၏ဖြောင့်မတ်ခြင်းတရားကိုမကျင့်သောသူမိမိညီအကိုကိုမချစ်သောသူမည်သည်ကဘုရားသခင်နှင့်မဆိုင်တဲ့အခုအပိုင်းမှာကျတော့အဲ့ဒီအခြေခံသဘောတော့သိပ်ပြီးတော့မကွာသွားလှဘူးဒါပေမဲ့ဝိညာဉ်တွေကိုပိုင်းဖြတ်ခြားနာပြီးတော့ဖော်ပြလိုက်တာပဲဖြစ်ပါတယ်လူသားတို့အပေါ်မှာလွှမ်းမိုးနေပါသောဝိညာဉ်တို့၏မတူညီသောခြားနာချက်ကြီးတွေပါပဲဖျားသခင်ဤဝိညာဉ်တော်ကိုအဘယ်သို့သိနိုင်သနည်းဟုမူကားလူဇာတိအဖျင်ကြွလာတော်မူသောယေရှုခရစ်ကိုဝန်ခံသောဝိညာဉ်မြည်သည်ကဖျားသခင်နှင့်ဆက်ဆိုင်၏တဲ့မိတ်ဆွေတို့တတ်ရှင်အပေါင်းတို့ယေရှုခရစ်ကိုညှင်းပယ်လိုက်ပြီဆိုရင်ဘလောက်ပဲဖျားသခင်အကြောင်းကိုပါဇက်ကပြောနေနေခရစ်တော်ကိုဆန့်ကျင်နေတဲ့အတွက်ဖျားသခင်ကိုဆန့်ကျင်ပြီးသားဖြစ်နေပြီကယ်တင်ရှင်တရားဖြစ်တဲ့သမာတရားအပေါ်မှာသစ္စာမဲ့ခြင်းဖြစ်နေပြီယေရှုခရစ်ဤမွေးဖွားခြင်းအမှုတော်ကိုဆောင်ခြင်းကားတိုင်းတော်ပေါ်မှာအသေခံတော်မူခြင်းသင်းကြိုခြင်းကိုခံယူ၍ရှင်ပြန်ထမြောက်တော်မူခြင်းဆိုရက်သစ္စာတရားတွေကိုဥလဲလဲဖြစ်အောင်လုပ်ပြီးဆိုရင်ဒါဟာဘုရားသခင်နဲ့ဗာကြီးပြောပြောမဆိုင်ဘူးဘုရားသခင်ဤဝိညာဉ်တော်မဖြစ်နိုင်တော့ဘူးတဲ့မရှင်းဘူးလားဤလောကသို့သွားကြပြီလို့ရှင်ယောဟန်တိတိကျကျဆိုထားတဲ့အတိုင်းဒီကနေ့တိုင်အောင်အသင်းတော်နဲ့ယုံကြည်သူအဖွဲ့အစည်းကမ္ဘာလောကကြီးကိုပပလေဂျူမွေးနေသောမိစ္ဆာပရောဖက်တွေသာသနာလောကတဲကိုတောင်ထိုးဖောက်ပြီးတော့ယုံကြည်ခြင်းတရားကိုမိုးမွန်အောင်ပြောနေပေမယ့်ခရစ်တော်ကိုဆန့်ကျင်နေသူအယူအဆသမားတွေအားလုံးတို့ဟာဖျားသခင်ရဲ့ဝိညာဉ်တော်အရှင်မဟုတ်ဖျားသခင်ဤဝိညာဉ်တော်အရှင်မဟုတ်ဖျားသခင်နဲ့လေအရှင်မဆိုင်နတ်ဆိုးဝါဒီ မိဆာဝါဒီခရစ်တော်ဆန့်ကျင်ရေးဝါဒီများတက်တက်သာဖြစ်သည်သတိထားကြပိုင်းခြားနားလေကြမိဆွေတော်တတ်ရှင်အပေါင်းတို့တမန်တော်ကြီးရှင်ယောဟန်ဟာသူ့ရဲ့ခရစ်ဝင်ကျမ်းအစမှကတည်းကနှုတ်ကပတ်တော်ဆိုတာဟာပါလေဖျားသခင်ဆိုတာဟာပါလေနှုတ်ကပတ်တော်ဆိုတာဟာဖျားသခင်နဲ့အနန္တကာလကတည်းကရှိခဲ့တဲ့ဖျားသခင်ဝိညာဉ်တော်ပဲဖြစ်တယ်နှုတ်ကပတ်တော်ဟာအရာရာကိုဖန်ဆင်းတယ်နှုတ်ကပတ်တော်အလင်းတရားကိုဇာတိပဂိလူနဲ့အမှောင်လောကဟာမခံယူနိုင်ဘူးနှုတ်ကပတ်တော်ဟာလူဇာတိကိုခံယူတဲ့အချိန်မှာသားတော်ဖြစ်၍ဘုန်းတော်ကိုလူဇာတိအဖြစ်ကနေထင်ရှားစေတယ်ဆိုတာကိုအံ့ဩစရာကောင်းလောက်အောင်စည်းစည်းလုံးလုံးပြက်ပြက်သားသားရှင်းပြထားခဲ့ပြီးဖြစ်ပါတယ်အဲ့ဒီရှင်းလင်းချက်တွေဟာလူသားတမန်တော်မှတဆင့်တန်ရှင်းသောဝိညာဉ်တော်အဖြစ်ခင်းလိုက်တဲ့အသက်လမ်းကြီးတစ်ကြောင်ဖြစ်လာကြောင်းပါအခုဩဝါဒစာမှာသူပြင်းပြင်းထန်ထန်တိုက်ခိုက်ရင်းနဲ့ဖျားသခင်ဤဝိညာဉ်ဟာခရစ်တော်ဒီဟုသောလူဇာတိကိုခံယူသူသခင်ကိုဝန်ခံရမယ်မိစ္ဆာပရောဖက်ဆရက်စာရန်ဘက်တော်သားတွေဟာဒီသမာတရားကိုတောင်ရောက်မြောက်ရောက်ကပောက်တိကပောက်ချာလုတ်တဲ့ဝိညာဉ်ဆိုးတွေဖြစ်တယ်ဆိုတဲ့အချက်တွေးကိုအလေးနဲ့ပြုဖို့ရန်အတွက်အဲ့ဒီခရစ်ဝင်ကျမ်းမှာကလေးကပေါ်ပြပါအသက်လမ်းကြီးအကြောင်းကိုရှင်းနေအောင်သူဖွင့်ဆိုပေးခဲ့တာပဲဖြစ်ပါတယ်အစဦး၌နှုတ်ကပတ်တော်ရှိ၏နှုတ်ကပတ်တော်သည်ဖျားသခင်နှင့်အတူရှိ၏နှုတ်ကပတ်တော်သည်လည်းဖျားသခင်ဖြစ်တော်မူ၏ထိုနှုတ်ကပတ်တော်သည်အစဦး၌ဖျားသခင်နှင့်အတူရှိ၏ထိုနှုတ်ကပတ်တော်သည်ခသိန်းသောအရာတို့ကိုဖန်ဆင်းတော်မူ၏ဖန်ဆင်းတော်မူခြင်းနှင့်ကင်းလွတ်လျက်ဖြစ်သောအရာတစ်စုံတစ်ခုမျှမရှိထိုနှုတ်ကပတ်တော်၌အသက်ရှိ၏ထိုအဖက်သည်လေလူတို့၏အလင်းဖြစ်၏ထိုအလင်းကိုမှောင်မိုက်၌လင်း၍မှောင်မိုက်သည်မခံမယူနှုတ်ကပတ်တော်သည်လေလူဇာတိအဖြစ်ကိုခံယူ၍ယေရှုတော်နှင့်၎င်းသစ္စာတော်နှင့်၎င်းပြည့်စုံဖြင့်ငါတို့တွင်တည်နေတော်မူသည်ဖြစ်၍ခမည်းတော်၌တပါးရီသောသားတို့၏ဘုန်းကဲ့သို့သူ၏ဘုန်းတော်ကိုငါတို့သည်မြင်ရကြပြီတဲ့မှန်ပါတယ်မိတ်ဆွေအပေါင်းတို့ကတိရှင်သခင်ခရစ်တော်ကိုရောတိုင်းဟာလေသူ့ရဲ့ဘဝအစစ်အမှန်မြင်ကွင်းကိုလူသားတို့ရှင်းနေအောင်လက်ခံနိုင်ဖို့အတွက်ဖော်ပြခဲ့တာတွေကိုခရစ်ဝင်ကျမ်းတွေထဲမှာကျွန်တော်တို့ဟာရှင်းနေအောင်တွေ့ရပါသေးတယ်။အဲ့ဒီရှင်ယောဟန်ခရစ်ဝင်ကျမ်းရဲ့အခန်းကြီး14ထဲမှာဆိုရင်သခင်အခုလိုဆိုထားပါတယ်။ငါသည်ခမည်းတော်၌ရှိသည်ကို၎င်းခမည်းတော်သည်ငါ၌ရှိတော်မူသည်ကို၎င်းယုံကြလော့။ငါစကားကိုမယုံရင်ငါအမှုတို့ကိုထောက်၍ယုံကြလော့။ငါအမှန်အကန်ဆိုသည်ကားငါကိုယုံကြည်သောသူသည်ငါပြုသောအမှုတို့ကိုပြုလိမ့်မည်ထိုအမှုတို့တဲ့သာ၍ကြီးသောအမှုတို့ကိုလည်းပြုလိမ့်မည်အကြောင်းမူကားငါသည်ခမည်းတော်ထံသို့သွား၍သင်တို့သည်ငါ၏နာမကိုအမိပြုလျက်ဆုတောင်းသမျှအတိုင်းငါပြုမည်အကြောင်းမူကားခမည်းတော်သည်သားတော်အဖြစ်ဘုန်းထင်ရှားတော်မူခြင်းရှိမည်အကြောင်းဒီသင်တို့သည်ငါ၏နာမကိုအမိပြု၍တစုံတစ်ခုသောဆုကိုတောင်းလျင်တောင်းသည့်အတိုင်းငါပြုမည်တဲ့အဲ့ဒီလိုကက်တင်ရှင်သခင်ခရစ်တော်ဟာသူ့အားဖြင့်ခြားထားပေးလိုက်တဲ့ဘဝအသက်လမ်းကြောင်းရဲ့အကြောင်းကိုဖော်ပြရင်းနဲ့တဆက်တည်းဆက်လက်ဖော်ပြပေးလိုက်တာကတော့လူလောကကနေကောင်းကျင်ဘုံကိုသူပြန်လည်တက်ကြွသွားတဲ့အချိန်ဖျားသခင်ကြီးသန့်ရှင်းသောဝိညာဉ်တော်ကိုထားရစ်ခဲ့ပြီးတော့ကျွန်တော်တို့ကိုလမ်းပြဥဆောင်သွားစေမယ်ဆိုတဲ့အကြောင်းပဲဖြစ်ပါတယ်ငါကိုချစ်ရင်ငါပညာတို့ကိုစောင့်ရှောက်ကြလောငါသည်ခမည်းတော်ကိုတောင်း၍ခမည်းတော်သည်တမာတရားကိုပြသောဝိညာဉ်တော်ဒီဟုသောတပါသောဥပ္ပစ္စေဆရာကိုသင်တို့နှင့်အတူအစဉ်မပြတ်တည်နေစေခြင်းဟာသင်တို့အားပေးတော်မူမည်တဲ့ရှင်ယောဟန်ဩဝါဒစာပထမစာဆောင်အခန်းကြီး၄အငယ်၃ကိုဆက်ကြပါအောင်စုလူဇာတိအားဖြင့်ကြွလာတော်မူသောယေရှုခရစ်ကိုဝန်မခံသောဝိညာဉ်မြည်သည်ကဖျားသခင်နှင့်မဆက်ဆိုင်ထိုသို့သောဝိညာဉ်ကသင်တို့သည်ကြားခဲ့ပြီးသည့်အတိုင်းဤလောကသို့လာမည်ဖြစ်၍ယခုပင်လာလျက်ရှိသောအန်တိခရစ်၏ဝိညာဉ်ဖြစ်၏မိတ်ဆွေတော်တတ်ရှင်အပေါင်းတို့ကဘာဦးအစမှပင်လျှင်ကြားနာထိတွေ့ခဲ့ရပါသောခရစ်တော်၏အရေးမဲ့ခြေဖန်တွေဟာပရောဖက်ကြီးတို့၏အနာဂတ်တွေမှကြတော့ဘုန်းတော်ရောင်ဝါကိုပါအပြည့်အဝခံစားရလူနီးပါဖော်ပြခဲ့ပြီးဖြစ်ပါတယ်မိတ်ဆွေအပေါင်းတို့အဲ့ဒီလောက်အထိအသက်ဝိညာဉ်ရှိခဲ့ပါသောနှုတ်ကပတ်တော်သို့မဟုတ်ဝိညာဉ်တော်သို့မဟုတ်ခရစ်တော်ကိုလက်မခံဘဲနဲ့အဘယ်ဝါဒကိုကျင့်သုံးပြီးတော့အဘယ်အမည်သောခရီးကိုသင်သွားမှလဲလို့ကျွန်တော်တို့အနေနဲ့မေးကျင်ပါ रे သင်ဘဝအပေါ်မှာအသက်ကိုဖြစ်တည်စေတဲ့ဝိညာဉ်နဲ့အပြည့်ကိုဆွဲခေါ်နေတဲ့ဝိညာဉ်နှစ်ခုရှိနေတယ်ဆိုတာကိုသင်သိထားဖို့လိုတယ် ဘယ်ဝိညာဉ်ကိုသင်ခံယူမလဲဆရာကိုလေသင်စဉ်းစားနိုင်ဖို့ရန်အတွက်တမန်တော်ကြီးရှင်ယောဟန်မှတဆင့်ဖျားသခင်သင်ကိုဆုံးမဩဝါဒပြုလျက်ရှိနေပါလေရှစ်သူတို့ခတ်သိမ်းသောစိတ်ဝိညာဉ်တို့ကိုမယုံကြနှင့်စိတ်ဝိညာဉ်တို့သည်ဖျားသခင်နှင့်ဆက်ဆိုင်သည်မဆက်ဆိုင်သည်ကိုစုံစမ်းကြလော့အကြောင်းမူကားမိဆာပရောဖက်အများတို့သည်ဤလောကသို့သွားကြပြီဖျားသခင်၏ဝိညာဉ်တော်ကိုအဘယ်သို့သိနိုင်သနည်းဟုမူကားလူဇာတိအားဖြင့်ကြွလာတော်မူသောယေရှုခရစ်ကိုဝန်ခံသောဝိညာဉ်မည်သည်ကားဘုရားသခင်နှင့်ဆက်ဆိုင်၏လူဇာတိအားဖြင့်ကြွလာတော်မူသောယေရှုခရစ်ကိုဝန်ခံသောဝိညာဉ်မည်သည်ကားဘုရားသခင်နှင့်မဆက်ဆိုင်ထိုသို့သောဝိညာဉ်ကသင်တို့သည်ကြားခဲ့ပြီးသည့်အတိုင်းဤလောကသို့လာမည်ဖြစ်၍ယခုပင်လာလျက်ရှိသောအန်တိခရစ်၏ဝိညာဉ်ဖြစ်၏
ဒေါက်တာထွန်းမြတ်၏စီစဉ်တင်ဆက်တဲ့တင်တိရတော်တမချန်းအစီအစဉ်ဖြစ်ပါတယ်။နောက်တစ်ချိန်အစီအစဉ်မှာဖျားရှင်ရဲ့နှုတ်ကပတ်တော်များခရိယံတမချန်းရဲ့ဓမ္မသစ်ကျမ်းပိုင်းတွေကရှင်ယောဟန်ဩဝါဒစာပထမဆုံးအခန်းကြီး၄အခန်းငယ်၄ကနေအခန်းငယ်၆အထိကိုလေ့လာမှာဖြစ်တဲ့အတွက်စောင့်မျှော်နားဆင်နိုင်ပါတယ်။